တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်ဌာနတွင်ဘတ်ဂျက်ခွဲဝေမှုပုံစံကိုပြုပြင်ဖို့လိုတဲ့ဆိုတဲ့အကြောင်းပါအဓိကတော့စိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနအနေနဲ့ဦးစီးဌာနတွေအလိုက်ဘတ်ဂျက်ခွဲဝေသုံးစွဲမှုမူဝါဒကိုအကြီးအကျယ်ပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတာကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာလေယာစိုက်ပျိုးရေးနဲ့ဆံမြောင်းဝန်ကြီးဌာနမွေးမြူရေးရေလုံငန်းနဲ့ကြေးလက်ဖွံ့ဖြိုးရေးဝန်ကြီးဌာနတို့ကတီးကြားဝန်ကြီးဌာနတွေအနေနဲ့ရည်တည်ခဲ့ကြတာတောတာရှင်များမှတ်မိကြအောင်ပါပါအတိတ်သမိုင်းကိုနည်းနည်းပြန်ပြောရရင်မဆလခင်မှာ1983ခုနှစ်အထိစိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍနှစ်ခုစလုံးကလေယာဉ်နဲ့တက်တော့ဆိုတဲ့ဝန်ကြီးဌာနတစ်ခုတည်းအောက်မှာရှိခဲ့တာပါအဲ့ဒီနောက်မှာမွေးမြူရေးနဲ့ရေလုံငန်းကိုဝန်ကြီးဌာနတစ်ခုအဖြစ်ခွဲပြီးဖွဲ့ခဲ့တာပါဒီလိုကနေလက်ရှိအစိုးရလက်ထက်မှာဒီဝန်ကြီးဌာနနှစ်ခုကိုတစ်ခုတည်းအဖြစ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနဆိုပြီးနှစ်ပေါင်း30ကျော်ကြာကွဲကွာနေတဲ့လုပ်ငန်းကဏ္ဍတွေကိုပြန်လည်ပေါင်းစည်းပြီးဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတင်ပြချင်တာကဝန်ကြီးဌာနနှစ်ခုကိုပေါင်းပြီးတစ်ခုတည်းအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနအသစ်ရဲ့အောက်မှာဘတ်ဂျက်ခွဲဝေရရှိတဲ့ဌာနပေါင်း15ခုရှိပါတယ်။ဒီလိုမျိုးဌာနပေါင်း15ခုရှိတဲ့အနက်မှာဝန်ကြီးဌာနတစ်ခုလုံးအနေနဲ့နိုင်ငံတော်စီကနေရရှိတဲ့စုစုပေါင်းဘတ်ဂျက်ပမာဏရဲ့95ရာခိုင်နှုန်းကိုဌာန3ခုတည်းကသုံးစွဲပစ်လိုက်တာဖြစ်ပါတယ်။ဒီဌာန3ခုဆိုတာကတော့ဆံမြောင်းဦးစီးဌာနစက်မှုလေယာဉ်ဦးစီးဌာနနဲ့ကြေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနတို့ဖြစ်ပါတယ်။ကျန်တဲ့ဌာန12ခုကတော့ကျန်တဲ့ဘတ်ဂျက်900ကိုင်နှုန်းနဲ့ပဲလက်ပတ်လုပ်ကိုင်နေကြတာဖြစ်ပါတယ်။အရင်တုန်းကတော့မြန်မာနိုင်ငံမှာဝန်ကြီးဌာနတစ်ခုလုံးရဲ့ဘတ်ဂျက်ပမာဏကိုသိနိုင်ပေမဲ့ဝန်ကြီးဌာနတွေရဲ့ဦးစီးဌာနတွေအလိုက်လုပ်ငန်းတွေအလိုက်ပြန်လည်ခွဲဝေတဲ့ဘတ်ဂျက်ခွဲတန်းကိုကြတော့သိရဖို့ရှာရဖွေရတာအင်မတန်ခက်ခဲပါတယ်။အပေါ်မှာပြောခဲ့သလိုဌာန3ခုထဲကဝန်ကြီးဌာနတစ်ခုလုံးရဲ့ဘတ်ဂျက်95ရာခိုင်နှုန်းကိုသုံးစွဲနေတာဟာကောင်းမွန်တဲ့ပုံစံမဟုတ်ဘူးဆိုပြီးစိုက်ပျိုးရေးစီမံကိန်းဦးစီးဌာနရဲ့ညွှန်ချက်ဟောင်းတဦးကမကြာခင်ကနိုင်ငံပိုင်ရုပ်တံအစီအစဉ်တစ်ခုမှာဝေဖန်ပြောကြားသွားခဲ့ပါသေးတယ်။ဒီအတွက်2016-2019ဘဏ္ဍာနှစ်ရဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနရဲ့ဌာနတွင်ဘတ်ဂျက်ခွဲဝေသုံးစွဲမှုအချိုးအစားကိုခြေရာခံရှာဖွေကြည့်ပါတယ်။တွေ့ရတာကတော့ဝန်ကြီးဌာနအောက်မှာဘတ်ဂျက်ခွဲဝေပေးရတဲ့ဌာန15ခုရှိပါတယ်။ဒီဌာန15ခုအနက်ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကဝန်ကြီးဌာနဘတ်ဂျက်တစ်ခုလုံးရဲ့ 48.4% ခန့်နှုန်း၊ဆံမြောင်းဦးစီးဌာနက 34.9% ခန့်နှုန်းနဲ့စက်မှုလေယာဉ်ဦးစီးဌာနက 17.3% ခန့်နှုန်းရယူသုံးစွဲထားပါတယ်။ဒီပမာဏ3ခုကဝန်ကြီးဌာနတစ်ခုလုံးဘတ်ဂျက်ရဲ့ 94.6% ခန့်နှုန်းအထိရှိပါတယ်။ဒီဌာန15ခုအနက်တစ်ခုဖြစ်တဲ့မြမစိုက်ပျိုးရေးလုပ်ငန်းကဝန်ကြီးဌာနတစ်ခုလုံးဘတ်ဂျက်ရဲ့ 3.5% ခန့်နှုန်းပဲရရှိပါတယ်။ပြီးတော့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးဖို့အတွက်အလွန်အရေးပါတဲ့စိုက်ပျိုးရေးသုတေသနဦးစီးဌာနကတော့အင်ပတန်နည်းပါတဲ့ပမာဏအဖြစ် 3.6% ခန့်နှုန်းပဲရပါတယ်။နောက်ထပ်အလွန်အမင်းအံ့အားသင့်စရာကတော့စိုက်ပျိုးရေးစီမံကိန်းဦးစီးဌာနရဲ့ဘတ်ဂျက်ပါ။ 3.3% ခန့်နှုန်းဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကိန်းဂဏန်းတွေကိုရရှိတဲ့အရင်းမြစ်နေရာမှာ source MOALI ဆိုပြီးဖော်ပြထားတဲ့အတွက်ဒါကစိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ထားတဲ့အချက်လက်ဖြစ်ပါတယ်။အပေါ်မှာပြောခဲ့တဲ့ဘတ်ဂျက်ခွဲဝေမှုပုံစံနဲ့ပတ်သက်ပြီးဒီဆောင်မမှာပြောကျင်တဲ့အဓိကအာဘော်ကဘာလဲဆိုတော့စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်ဒီတက်ပုံမှုကောင်းမွန်တဲ့ဌာနတွင်ဘတ်ဂျက်ခွဲဝေမှုပုံစံလိုအပ်ပါတယ်။ဌာနတွင်ဘတ်ဂျက်ခွဲဝေမှုအချိုးအစားမကောင်းမွန်ရင်ဝန်ကြီးဌာနအနေနဲ့စိုက်ပျိုးရေးကဏ္ဍတိုးတက်အောင်ဘာလုပ်မှာပါညာလုပ်မှာပါဆိုပြီးကြိုက်တဲ့လောက်ပြောသည်မကလက်တွေ့အကောင့်ထဲပေါ်လာမှာမဟုတ်ပါဘူးဒီလိုပြောတဲ့အတွက်ကြေးလက်ဖွံ့ဖြိုးရေးစက်မှုလေယာဉ်ကူးပြောင်းရေးတို့အတွက်ငွေကြေးတွေမတုံ့ဆွဲသင့်ဘူးလို့ဆိုလိုတာလုံးဝမဟုတ်ပါဘူးဒီကဏ္ဍတွေကိုရှော့ပြစ်ဖို့ပြောတာမဟုတ်ပါဘူးပြောချင်တဲ့သဘောကလက်ရှိအချိန်ထိတိုင်းပြည်ရဲ့အကြီးအမားဆုံးစီးပွားရေးကဏ္ဍဖြစ်တဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးနိုင်ရေးအတွက်အခြားသောကိစ္စရပ်တွေအတွက်လည်းငွေကြေးတုံ့ဆွဲဖို့လိုတယ်လို့ဆိုလိုတာဖြစ်ပါတယ်။စိုက်ပျိုးရေးသုတေသနတို့စိုက်ပျိုးရေးစီမံကိန်းတို့အစရှိတဲ့ကဏ္ဍတွေအတွက်ငွေကြေးလုံလုံလောက်လောက်မတုံ့ဆွဲရင်စိုက်ပျိုးရေးကဏ္ဍလုံးဝမတိုးတက်နိုင်ဘူးလို့ပြောကြင်တာဖြစ်ပါတယ်။လက်ရှိဘဏ္ဍာနှစ်မှာတော့အစိုးရအသည့်အနေနဲ့ပြီးခဲ့တဲ့ဘတ်ဂျက်ပုံစံအဟောင်းကိုအမွေဆက်ကန်လိုက်ရတာမှန်ပါတယ်။ဒါပေမဲ့မကြာခင်2018ခုနှစ်နှစ်စံပိုင်းလောက်ကစပြီးလွှတ်တော်မှာဝန်ကြီးဌာနအလိုက်ဘတ်ဂျက်တင်ပြတောင်းခံမှုတွေစတော့မှာပါဒီလိုတောင်းခံမှုအတွက်ဝန်ကြီးဌာနတွေအနေနဲ့သူ့လက်အောက်မှာရှိတဲ့ဌာနအလိုက်ဘယ်ဌာနကဘာလုပ်ငန်းအတွက်ဘလောက်သုံးစွဲမယ်ဆိုတဲ့ခွဲတန်းရာဓာချက်ကိုအရင်လုပ်ကြရပါတယ်ဒါကြောင့်ဒီနေရာမှာလက်ရှိအစိုးရအသစ်ကိုတိုက်တွန်းလိုတာကစိုက်ပျိုးရေးကဏ္ဍကိုတိုးတက်အောင်လုပ်ချင်တယ်ဆိုရင် ဝန်ကြီးဌာနရဲ့ဌာနတွင်ဘတ်ဂျက်အချိုးအစားခွဲဝေမှုကိုယာထားကလေးကပြုပြင်ပြောင်းလဲဖို့လိုပါတယ်။အရင်ကဆရာကြီးတွေရဲ့အတွန်းအကန်ကိုပြက်ပြက်တားတားရင်ဆိုင်ပြီးဖြစ်တဲ့အချိုးအစားကိုခွဲဝေသုံးစွဲဖို့လိုပါကြောင်းတိုက်တွန်းလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။